အီရန်တပ်ကတော်တွေမှာတိတ်အနောက်တိုင်းဆန်လွန်းနေဆိုတဲ့ဘာသာရပ်တင်ကြားမှုတွေကိုအစိုးရကတင်းကျပ်လိုက်ပါတယ်။လူအခွင့်အရေးနဲ့အမျိုးသမီးရေးရာဘာသာရပ်တွေအပါအဝင်လူမှုသိပ္ပံဘာသာရပ်ပေါင်း၁၂ခုအတွက်တပ်ကတော်တွေမှာဌာနသစ်တွေဖွင့်ခွင့်ပြုတော့မှာမဟုတ်ဘူးလို့ပညာရေးဌာနထိပ်တန်းတာဝန်ရှိသူတယောက်ကအီရန်သတင်းမီဒီယာတွေကိုတင်းငွေနေတုန်းကပြောလိုက်ပါတယ်။အဲ့ဒီဘာသာရပ်ပေါင်း၁၂ခုရဲ့တင်ရိုးညွှန်းနှန်းတွေကိုလည်းတာဝန်ရှိသူတွေကပြန်လည်သုံးသပ်ပြင်ဆင်သွားမယ်လို့ပြောပါတယ်။အခုလိုတင်းကျပ်လိုက်တဲ့ထဲမှာအကျုံးဝင်တဲ့တခြားဘာသာရပ်တွေကတော့ဥပဒေပညာ၊စီမံခန့်ခွဲမှုပညာ၊စိတ်ပညာ၊ဓာတနာဗေဒနဲ့နိုင်ငံရေးသိပ္ပံဘာသာရပ်တွေဖြစ်ပါတယ်။ဘာသာရေးအရာတန်တရားဖြစ်နိုင်တဲ့ဘာသာရပ်တွေကိုပြန်လည်မွမ်းမံပြင်ဆင်ဖို့အတွက်အီရန်ဘာသာရေးခေါင်းဆောင်ကြီးအယာတိုလာအလီဟာမီနီကတာဝန်ရှိသူတွေကိုတိုက်တွန်းခဲ့တာပါ။အီရန်နိုင်ငံကတက္ကသိုလ်ကျောင်းသူကျောင်းသား3တန်းခွဲထဲမှာ2တန်းလောက်ကလူမှုသိပ္ပံဘာသာရပ်တွေနဲ့လူမှုအကျိုးပြုဘာသာရပ်တွေကိုတက်ရောက်သင်ကြားကြတယ်လို့အစိုးရရဲ့တက္ကသိုလ်ဝင်ခွင့်ကိန်းဂဏန်းတွေအရသိရပါဗျာ။